ပြည်အောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဥက္ကဋ္ဌသူရဥရှိမန်ဟာဧပြီလ26ရက်နေ့ကတရုတ်အမျိုးသားပြည်သူ့လွတ်တော်အမြဲတမ်းကော်မတီဥက္ကဋ္ဌနဲ့ဘေကျင်းမြို့မှာတွေ့ဆုံခဲ့တယ်လို့တရုတ်နိုင်ငံပိုင်မီဒီယာတွေကဖော်ပြပါတယ်။ဒီတရုတ်နိုင်ငံခီးစင်မတိုင်မီပြီးခဲ့တဲ့ဧပြီလ23ရက်နေ့ကလုပ်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘိုအလုံးမှုဆောင်ကော်မတီအစည်းအဝေးကိုသူရဥရှိမန်တက်ရောက်ခဲ့တယ်ဆိုပြီးကောလာဟာလတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီလိုအရေးကြီးတဲ့အစည်းအဝေးတက်တဲ့နောက်တရုတ်ခီးစင်သွားတယ်ဆိုတဲ့အပေါ်မှာအားလုံးကစိတ်ဝင်စားလာကြပါတယ်။ NLD ပါတီဘိုအတွင်းမှုဖွဲ့ဝင်ဥညံဝင်းကသူရဥရှိမန်ဟာ NLD ပါတီအစည်းအဝေးတွေကိုတစ်ခါမှမတက်ဘူးကြောင်းညင်းပါတယ
်။အားလုံးဝမဟုတ်ပါဘူး။အစည်းအဝေးလည်းမလုပ်ပါဘူး။အစည်းအဝေးလည်းတစ်ခါမှမတက်ဘူးပါဘူး။ဟုတ်ပါတယ်။ကျွန်တော်အမြင်နဲ့တော့အဲ့လိုပဲပြောနေတယ်။
ဥရွှေမဟာတခြားတစ်ဖက်ကပါတီတစ်ခုရဲ့ခေါင်းဆောင်ပိုင်းတွေထဲမှာတော့ NLD ပါတီနဲ့အရင်းနှီးဆုံးလူတူဖြစ်တယ်လို့တော့ပြောနိုင်ကြောင်းဥညံဝင်းကပြောပါတယ်။တရုတ်မြန်မာဆက်ဆံရေးတိုင်းရင်းသားလက်နက်ကိုင်အရေးနဲ့ပတ်သက်တဲ့စောင်းမားတွေကိုရေးသားနေတဲ့စာရေးဆရာဦးမောင်မောင်စုကနှစ်နိုင်ငံဆက်ဆံရေးချောမွေ့စေဖို့တရုတ်မြန်မာဆက်ဆံရေးမှာနက်နက်ရှန်ရှန်ပါဝင်ခဲ့ဖို့တဲ့တူတူကိုအကြိုလွတ်လိုက်တဲ့သဘောဖြစ်နေကြောင်းပြောပါတယ်
။တချို့ကြိုတင်သဘောတူညီရဲ့ယူရိုကိစ္စမျိုးဆိုရင်လည်းပဲဥရှိမန်ခန့်ရေးပါမှာပေါ့။ဒေါ်ဆန်းစုကြည်2015ရွေးကောက်ပွဲတုန်းကပြောခဲ့တာတခုရှိရဲ့ညီကြီးနာမနှောခွဲမှာဘာလဲဆိုမြင့်ဆုံးစီမံခန့်ကိုချပြမယ်။အခုနဲ့တွေ့မယ်ဆိုရင်တော့တနည်းခေါက်လောက်ရှိပြီ။အတူဆိုရဖြစ်တယ်တနည်းကျော်ပြီ။ဒါမြင့်ဆုံးစီမံခန့်ကိုချပြလို့မရဘူး။အဲ့ချမပြလို့ဒေါ်ဆန်းစုကြည်ကိုဂရိမတည်ဘူးလို့လည်းပြောလို့မရဘူး။ဘာလို့ဆိုတော့ဒီစာချုပ်နဲ့ပတ်သက်တဲ့ဘာလို့ချက်လက်တွေပါလဲဆိုရင်ချမပြလို့ရအောင်ဘာလို့ချက်လက်တွေပါလဲဆိုတော့ပြဿနာကြီးရှိတယ်။အဲ့ဒီအချိန်ကြီးမျိုးအောင်မှာအဲ့လိုတင်းနဲ့ချုပ်ထားတဲ့စာချုပ်ကိုအများကြီးကနာဖနာဝတာလက်ထပ်မှာအများကြီးရှိခဲ့တဲ့ခါကျတော့ဒီကိစ္စတွေကိုကောင်းကောင်းသိတဲ့ဥရှင်မန်းနဲ့ဟိုလှုပ်ပြီးညှိနှိုင်းတာလို့ထင်ပါတယ
်88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ဦးမင်းစေရကဒီခီးစင်ဟာအပေါ်ရအနေနဲ့ကြည့်မယ်ဆိုရင်တဏမန်ခီးလို့ရေဘူးကပြောနိုင်ပေမယ့်စီးပွားရေးကိစ္စတက်ပေါ်တဲ့စည်ရေးနိုင်ငံရေးရည်မှန်းချက်တစ်ခုခုကြောင့်သွားတယ်လို့ယူဆကြောင်းပြောပါတယ
်ရုပ်ပြင်းနဲ့ဆက်ဆံရေးနေထားပေါ်မူတည်ပြီးတော့ပဲသူ့ကိုဒီနေရာမှာပေါ့နော်ဘယ်လိုပြောမဆိုတော့တန်တမန်ရေးရပေါ့နော်သူ့ကိုလှုပ်လိုက်နေသလားတော့တွေးချင်စရာပေါ့နော်ဘုရားနာကတော့ပေးကြရေးရတော့ချက်ဆွလို့မရပေမဲ့ဘုရားမင်းရဲ့ခီးစဉ်ကြီးတော့သူ့ရဲ့ပုံကိုရခီးစဉ်ကိုတော့ကြောက်ဒါဒီနိုင်ငံရေးဒီမှန်တဲ့ဆုံးတရားသူတည်းစီးပွားရေးနဲ့ဆိုတာကစီးရေးနဲ့နိုင်ငံရေးဒီမှာရုပ်ရှားရှိလို့တော့လည်းကျွန်တော်ယူဆသုံးသပ်မိကြ
ရ။လက်ရှိတက်မတော်နဲ့ဆက်ဆံရေးတင်းမာမှုရှိနေတဲ့ဘ ෝජ ုတ်ကြီးဟောင်းသူရဥရွှေမန်းနဲ့မိတ်ဆွေတွေကိုအစိုးရအဖွဲ့နဲ့လွတ်တော်ရေးရာဌာနတွေမှာတာဝန်ပေးထားတာဟာတက်မတော်နဲ့ NLD အစိုးရကြားဆက်ဆံရေးထိုးထက်ကောင်းမွန်ရေးအတွက်တကယ်ပဲအကောင့်ထဲဖုံနိုင်မှမလားဆိုတာကိုတန်လျာရှိတယ်လို့ဦးမင်းစေရကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘ ෝජ ုတ်အတွင်းမှုအဖွဲ့ဝင်ဦးညံဝင်းကဥရွှေမန်တရုတ်နိုင်ငံခီးစဉ်သွားရောက်တာဟာ NLD ပါတီရဲ့ကိုယ်စားလှယ်တူးအနေနဲ့မဟုတ်ပဲသူတာဝန်ယူထားတဲ့ပြည်အောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဥက္ကဋ္ဌအနေနဲ့သာသွားတယ်လို့နားလည်ကြောင်းပြောပါတယ
်။အာသူက NLD ကိုယ်စားလှယ်တော့မဟုတ်ဘူးကြ။သူတာဝန်ထမ်းဆောင်တဲ့အဲ့ဒီကော်မတီရဲ့အစည်းအဝေးတယောက်အနေနဲ့တော့ဟုတ်ပါပေါ့။ NLD ပါတီရဲ့ကိုယ်စားလှယ်တော့မဟုတ်ပါဘူး။ကျွန်တော်တို့တစ်ဖက်ပါတီရဲ့ထဲကဆိုရင်တော့ဥရွှေမန် NLD နဲ့အရင်းနှီးဆုံးလို့ပြောလို့ရတော့
ခုလာပိုင်းအတွင်းမှာမြန်မာနိုင်ငံခေါင်းဆောင်တွေဟာတရုတ်ကိုမကြာခဏဆိုသလိုသွားနေကြတာဖြစ်ပါတယ်။ဒီလဧပြီလဆန်းပိုင်းကလည်းသမ္မတဦးထင်ကျော်ဟာတရုတ်နိုင်ငံသမ္မတရှီကျင်းပင်နဲ့တွေ့ဆုံဖို့တရုတ်နိုင်ငံကိုသွားရောက်ခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာလာမယ့်မေလအလယ်လောက်မှာတရုတ်နိုင်ငံမှာကျင်းပဖို့ရှိတဲ့ခေတ်သစ်ပိုလမကြီးစီမံကိန်းနဲ့ပတ်သက်ပြီးဆွေးနွေးမယ့် One Belt and One Road Forum နိုင်ငံတကာညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။အဲ့ဒီညီလာခံမတိုင်မီသူရဥရှိမန်ကတရုတ်နိုင်ငံကိုရောက်ရှိနေတဲ့အတွက်မြစ်ဆုံလိုအရေးကြီးတဲ့ကိစ္စတွေ၊ကြောက်ဖြူရင်းနှီးစေကံကိစ္စတွေကိုလည်းဆွေးနွေးနိုင်တယ်လို့သတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ။